င်းရံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လေးလတလောက်ဆိုလို့ရှိရင်တော့ဒါစတင်တဲ့ကျန်းပေါ်မှာလက်လက်ကြီးတွေကြားရောက်တယ်ကလေး20ဦးဒဏ်ရာရရှိခဲ့အဲဒီပေါ်မှာနေပြီးတော့အခန့်ကြီးမှာခုလောလောဆယ်တိုက်ပွဲဖြစ်ပေါ်နေကြတဲ့မြန်မာတပ်မတော်ရောခန့်တပ်တော်ရောနှစ်ဖက်စလုံးကနေပြီးတော့အင်းဆုံနေတာနဲ့ပတ်သက်ပြီးတော့ကျမတို့ကတော့အမြဲတမ်းစိတ်နှောင့်ဖြစ်နေရရှင်ဒါမဖြစ်တဲ့ကိစ္စတွေလို့ပဲကျမယူဆပါရစေ
ဆိုတော့ဘယ်ဘက်ကမှတောင်းဖို့မယူဘူးဒီဟာသူတို့လက်ချက်ဆိုတာကိုဆိုတော့ကဒီဖြစ်ပွားတဲ့နေရာကိုသက်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေကတော့စုံစမ်းစစ်ဆေးပြီးတော့အမှန်တရားဖော်ထုတ်ဖို့ကြိုးပမ်းတဲ့အထုမှုကအနာဘိုင်းဒီဘက်ကတုံ့ပြန်ရှိပါသလား
ဒါရီလုံးလုံးဆက်ထိတော့ကျမတို့လုံးဝမတွေ့ရှိရသေးပါဘူးဒီမတိုင်ခဲပြောင်းစုံတော့မှာကျမဒီပဋိပက္ခဖြစ်တဲ့ဒေတာမှာဒီပြင်အစ်မက်ဖြစ်ပေါ်နေတဲ့ဒေတာတွေကကလေးတငယ်ခွင့်ရေးတွေကိုကာကွယ်ပေးဖို့အတွက်ပြောင်းစုံတော့မှာအရေးကြီးဆိုတော့တင်သွင်းခဲ့ပါတယ်ဒါပေမဲ့ဒီတော်စုတော်ကတော့အရေးကြီးအဆိုကိုရရရအဆိုကိုပေးချပြီးတော့မြေတောင်မြေတော်ကိုကျောင်းပါတယ်။မြေတောင်မြေတော်ကလည်းဒါကိုဥပဒေနည်းစုံနဲ့မညီပါဘူးဆိုတော့အကြောင်းပြချက်ကကနနာပြပြချက်ကမရှိဘဲနဲ့ဒီအဆိုကိုပေးပါတယ်။အခုလက်ရှိအချိန်ထိတော့နေပြီးတော့ကျမတို့မြေတော်ကိုဆက်လေဒီလိုမျိုးမဖြစ်ပွားဖို့ဖြစ်ပွားခဲ့တဲ့အရာတွေပေါ်မှာလည်းတက်ဆိုင်ရာကသူတို့ဖြစ်နေပြီးတော့အစိုးရကဒါတွေကိုစောင့်ကြည့်ဖို့လေ့လာဖို့တားဆီးဖို့ဒါတွေကိုကျမတို့အချိန်ချင်းနေပြီးတော့ဒီအဆိုတော်ဘက်မှာကျောက်ဆိုရင်လည်းဒီချင်းဒီတက်ွယ်ဆင်ဖြစ်ပါတယ်အခုဒီဟာဒီမှာအရေးကြီးဆိုတင်မိတဲ့နောက်ပိုင်းမှာလည်းအခုလိုမျိုးဒီစတင်တဲ့ဟာကလေးတွေဒီစီကိုလည်းလည်းကြီးငယ်တွေကြာတာနဲ့ပတ်သက်ပြီးတော့ဒီနေ့အချိန်ထိဒီကျောင်းသားတွေနဲ့ပတ်ဆိုင်တဲ့ပညာရေးဝန်ကြီးဌာနအခုကဒီကောက်ဝေးရေးဒီရေးအပါဝင်နိုင်ငံတော်မှာရှိတဲ့အစီအစဉ်များနဲ့နိုင်ငံတော်မှာရှိတဲ့အစိုးရဘက်ကတစုံတရာဝန်ထမ်းကြောင်းဒါကိုလေ့လာဆောင်ရမ်းနေဆိုတဲ့အရာကိုစိတ်ဝင်စားပုံတော့မရဘူးရှင
်ဒီနေရာမှာကျွန်တော်မေ့ချင်တာကဒီလွတ်တော်ကိုတစ်ချိန်လုံးကလက်ညှိုးထောင်ခေါင်းကြီးပဲ rubber stamp parliament ပဲဆိုတဲ့သဘောမျိုးလူတွေပြောပြပါတယ်ဆိုတော့အဲဒီတော့ကဒီမကဘူးအခု NLD အစိုးရတက်လာပြီးရဲ့နောက်ပိုင်းလွတ်တော်တောင်မှပဲဒါကိုဆွေးနွေးပိုင်ခွင့်မရဘူးဆိုရင်လွတ်တော်ရဲ့အခန့်ကဏ္ဍဘလောက်အရေးပါသလဲလူထုအကျိုးစီးပွားပြည်သူအကျိုးစီးပွားအမှန်တကယ်ဘလောက်ယက်တီဖော်ဆောင်နိုင်လဲဆိုတော့တိတ်မေခွန်းထုတ်စရာဖြစ်နေတယ်လို့ပြောမှာပေါ့ဒေါက်တာမင်း
ဟုတ်ကဲ့ပါရှင်ကျမတို့ဒီလိုပဲတစ်ချက်ချပြောလို့ရပါတယ်ရှင်ဒါဖြစ်လို့လဲဆိုတော့ဥပမာအပြင်ကျမမြေပါလက်တော်မှာနေပြီးတော့မြောက်ဦးဒီ World Heritage Zone မှာစစ်မှတ်မဖြစ်သွားဖို့လည်းကျမအရှူတင်ခဲ့ပါတယ်ဒီအဆိုမှာကျမစစ်မှတ် Zone ဆိုတဲ့ဝဟာရကိုသုံးလိုက်ခြင်းအပြင်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာစစ်မှတ် Zone ဆိုတဲ့ဝဟာရမရှိတဲ့အတွက်ကြောင့်မလို့ဒီဆိုကိုတင်လို့မရပါဘူးဆိုပြီးတော့လက်တော်ဥက္ကဋ္ဌကပြည့်ပြတ်တာညှိစုပ်ခဲ့တာလည်းရှိပါတယ်ဒီစကလုံးတွေကိုလည်းပြည်ပြောင်းလဲပြီးတော့ကျွန်တော်ရိုးရိုးအဆိုတင်ထားတာအခုထက်တည်းဥပဒေခါကူကျင်ခံရပါတယ်။ဒါကြောင့်မလို့လွတ်တော်ဒီဘလောက်ထိလွတ်လပ်နေတယ်လဲဘလောက်ထိပြီးချဖြစ်နေတယ်လဲဆိုတဲ့အရာကိုကျွန်တော်တို့အကြည့်ကြတာအစိုးရမကင်ရှိမိပါတယ်။ဒါတွေကိုပြန်ပြီးတော့ review လုပ်ဖို့လေ့လာဆုံးသတ်ဖို့လိုအပ်နေတဲ့အခြေအနေတွေကရောက်ရှိနေပါပြီ
။ Separation of powers လို့ခေါ်တာပေါ့ဒီအနာသွင်းဟာတစ်ခုတစ်ခုလွှမ်းမိမှုရှိရဦးဆိုတာမြန်မာနိုင်ငံဖွဲ့စည်းပုံထဲမှာတော့အသုံးနှုန်းတော့ရှိတယ်လို့ထင်ပါတယ်သို့တော်လည်းပဲဖွဲ့စည်းပုံမှာ25ရာခိုင်နှုန်းဟာတမန်တော်ကိုယ်စားလှယ်တွေပါနေတယ်ဆိုတော့အဆုံးဖြတ်လုပ်တဲ့နေရာမှာသူတို့ပယ်ချနိုင်တဲ့ပိုင်းတော့ရှိမှာပေါ့လေသို့တော်လည်းပဲအခုခါမှာအဆုံးဖြတ်လုပ်ဖို့နေနေတာသာဒီဟာကိုအစိုးတင်ဆွေးနွေးဖို့တော့မှပယ်ချနေတယ်ဆိုတာဟာအဲ့ဒီပယ်ချတယ်မပယ်ချဘူးဆိုတဲ့ကိစ္စမှာတော့တမန်တော်ရဲ့အဆုံးဖြတ်ဩဇာတစုံတရာမပါဘူးလို့ထင်ရတာပဲခင်ဗျာ။ဘာဖြစ်လို့လွတ်တော်ကားတာကိုလက်မခံရသလဲဆိုတာများစဉ်းစားမိပါလား
။လွတ်တော်မှာဆောင်ရွက်တဲ့ကိစ္စတွေမှာလည်းအကြီးအကဲတာဝန်ရှိတာကနေပြီးတော့ဥပဒေနည်းဥပဒေမှာလွတ်တော်ဥက္ကဋ္ဌပဲတာဝန်ရှိပါတယ်။ဒီလွတ်တော်ဥက္ကဋ္ဌကိုသုံးမနိုင်တာဆိုလို့ရှိရင်တော့ပါတီဖြစ်နိုင်ပါတယ်။ဒီပေါ်မှာနေပြီးတော့ဒီအဆိုတရားကိုတင်ပြတာကိုပယ်ချတာလို့ဆွေးနွေးဆွေးမကြည့်တာလို့ကနေပြီးတော့ဒါတမတော်ဆက်ဆံရတဲ့တော့မဆိုင်ဘူးလို့စိတ်ကြည့်ပုံနဲ့လည်းမဆိုင်ပါဘူး။ကလေးရှိနေပြီးတော့အနာရပါတီရဲ့နိုင်ငံရေးအစိတ်ဆန္ဒနေတယ်တက်ဆိုင်ပါတယ
်။ဒါ
ကြောင့်မလို့အစိုးရရဲ့ကိုပယ်ချတယ်ဆိုတာဒီတက်မတော်စိစလေးနဲ့မဆိုင်တယ်လို့ ruling party နဲ့အတိအကျဆိုင်ပါတယ်။သူတို့ဘာလို့စိုးရိမ်နှမ်းလို့မဖြစ်ဘူးစိုးရိမ်စိတ်တွေပုံများနေတယ
်။
ဒါကြောင့်မလို့ပြည်သူတွေကလက်တော်စိစလေးဆိုမေးခွန်းထုတ်လာကြတယ
်။ဟုတ်ကဲ့အဲ့တော့သူတို့ဘာလို့စိုးရိမ်နှမ်းမဖြစ်ဘူး ruling party ကလို့ဆိုတော့ကျွန်တော်သူတို့ကိုစားစိုးရိမ်ပေးကြည့်ခြင်းနဲ့ပေါ့လေတက်မတော်နဲ့အမျိုးသားပြန်လေရင်ကြားစီဟာသိအရေးကြီးနေတယ်ဆိုတဲ့အတွက်ကြောင့်သူတို့ညွန်ညင်မဲ့ကိစ္စကိုမပြောရဲဘူးလို့များသူတို့ဘက်ကလိုက်လျှောတွေးကြည့်လို့ရမလားခင်ဗျာခတ်တူတူလေးတန်ပြောပါအောင
်ဒီလိုလည်းဖြစ်နိုင်ပါဘူးရှင်ဒါကြောင့်မို့ဆိုလို့ရှင်အကယ်လို့တာနေပြီးတော့ဒီလက်ရှိအာဏာရပါတီအနေနဲ့အဲဒီတက်မတော်နဲ့ကိုနေပြီးတော့မြို့သားညီကြားစိတ်ကြီးကိုဆောင်ရွက်နေတဲ့ဆုံးလို့ရှိရင်ဒီချိန်မှာတိုင်းတာတစ်ခုခုခီးပေါအောင်မှာဖြစ်ပါတယ်ဒီချိန်လေးကိုလည်းကျမတို့မမြင်ပါဘူး ဥပမာပေးရမယ်ဆိုလို့ရှိရင်ဒီတော်စုမြေတော်မှာနေပြီးတော့ဖွဲ့စည်းပုံကိုဆွေးနွေးကြတဲ့အခါမှာတပ်ဖွဲ့ကကန့်ကွက်တာရှိတယ်လို့ NLD ဘက်ကကန့်ကွက်တာလည်းရှိပါတယ်ဒီခြေနေကိုကြည့်လိုက်ခြင်းအပြင်အပေါ်မှာဖြစ်သဖြင့်ခေါင်းဆောင်များကဘာမှနှိမ့်နိုင်သမှုမရှိတယ်လို့ဒီမှာအပြင်းပြင်းထန်ထန်အငင်းပွားနေတာကိုတိုင်းရင်းသားတွေကလက်ပတ်ကြည့်နေရတဲ့အခြေအနေဖြစ်ပါတယ်ဒါကြောင့်မလို့ဒါတမတော်ကတဆုံးတရားညင်းနေတာအဲ့ဒါကမြန်မာနိုင်ငံရဲ့စောင့်ကြည့်ပေါ်တင်တာဒါတွေကိုဖြစ်နေပြီလို့ကျမတို့သုံးသပ်ပါတယ
်နောက်တစ်ခုပြန်ပြီးတော့ကောက်ချင်တာကတော့အဲ့ဒီစာသင်ကျောင်းကိုတိခတ်ပြီးတော့ကလေးတွေထိခိုက်ဒဏ်ရာရတဲ့ strike ကိစ္စနဲ့ပတ်သက်ပါတယ်အဲ့ဒီဟာကိုကြည့်ရင်ကလေးတွေကြောင်တက်နေတဲ့အချိန်ဆိုရင်တော့ရှင်းရှင်းလင်းလင်းမြင်ကွင်းကိုလည်းမြင်နေရတဲ့ကာလမှာပြစ်ကြတာဖြစ်တယ်ဆိုတာသိရတာပေါ့လေဒီလိုပြစ်ခတ်တဲ့နေရာမှာဘယ်ဘက်ကပြစ်တယ်ဆိုတာကိုတောင်းမယူကြဘူးဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ကတောင်းမမယူရဲကြဘူးရဲဆိုတာသတိနဲ့ပတ်သက်ပြီးထပ်ပြောခြင်းပါလေသူတို့ကတိုက်တော့တိုက်နေရတယ်လက်နဲ့ကင်ပြီးတော့ပြစ်တော့ပြစ်ရဲတယ်သတ်တော့သတ်ရဲတယ်ဒါပေမဲ့လည်းသူတို့မှားပြစ်လို့အပြစ်မဲ့တဲ့ကလေးတွေသိရင်သာစရာကောင်းတဲ့ဖြစ်ရပဲဒီကလေးတွေထိခိုက်သွားတယ်စာသင်ကျောင်းထိခိုက်တယ်ဆိုရင်တော့မှားပါတယ်ဆိုတာဝန်မခံရဲရဘူးဆိုတဲ့သဘောလို့ကျွန်တော်ကယူဆပါတယ်မှားရင်မှားတယ်လို့
ဒါအခုအခန့်ဒီမြန်မာကလေးရှိရင်မြန်မာတက်မတော်နဲ့ရခိုင်တက်တော်ကဒီတက်နှစ်ခုကပြန်လာနေပြီးတော့ဒါပြစ်ခတ်နေကြပါတယ်ဒီနိုင်ငံရေးတဘောတရားကြလို့ရှိတော့ဒါနိုင်ငံရေးစနစ်ပြည်ကြောင်းလေးကိုအတွက်ကျိုးပန်းနေကြတာဖြစ်ပါတယ်ဒီလိုမျိုးပြည်နယ်ကြောင်းလေးကိုကျိုးပန်းတာကလည်းတည်သူတွေကိုကောက်ွယ်ဖို့တည်သူကောင်းစားရေးကိုဆောင်ရွက်ဖို့လို့ကျမတို့ကယုံကြည်ထားပါတယ်ဒီတည်သူကိုကောက်ွယ်ဖို့ဆောင်ရွက်ကြတဲ့ဘယ်ပုဂ္ဂိုလ်များမဆိုမိမိမှားခဲ့လို့ရှိရင်မိမိမှားခဲ့တဲ့အကြောင်းကိုဝန်ခံရမှာဖြစ်ပါတယ်ခုအချိန်လေးကဘယ်သက်ကမှလုံးမခံတာဒီဒါကျမတို့ message စလုံးကိုမျိုးစုံထုတ်ကြည့်ရတယ်ရှိပါတယ်လူချင်းနေရှိခဲ့တဲ့ဆိုတဲ့အကြောင်းကိုအစိုးရအနေနဲ့ကတော့ဒီလိုမှမျိုးရင်းစင်းစင်းမှုတွေဆောင်ရွက်တင်ပါတယ်ဒါပေမဲ့အစိုးရကြီးတွေဆောင်ရွက်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဗလတ်မှုတွေရှိနေပါတယ်အခုဒီနေ့
မှန်
တယ်ဒါကြောင့်မို့လို့နေပြီးတော့မြန်မာနိုင်ငံမှာတက်သည့်ပညာရှင်များနဲ့တကယ်မြန်မာနိုင်ငံအရေးကိုဆောင်ရွက်နေကြတယ်နှစ်ဖက်ကလက်ခံနိုင်ဖို့ရှိတဲ့ပုဂ္ဂိုလ်တွေကဒီနေရာမှာနေပြီးတော့မျိုးရင်းစင်းစင်းတင်တယ်လို့ကျွန်တော်အနေနဲ့ထင်မိမိပါတယ်ရှင
်ဟုတ်ကဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကဥဆောင်မှုရောဒေါက်ထုမင်းတို့လူတွေကဥဆောင်ပြီးတော့ဒါဝဆုံဆိုင်ရေးကော်မရှင်ဖွဲ့ပြီးလုပ်မယ်ဆိုရင်တော့အဲ့ဒါလုပ်ပိုင်ခွင့်ရှိပါလားမြန်မာနိုင်ငံအခြေအနေရ
လုပ်ပိုင်ခွင့်ရှိသလားဆိုလို့ရှိရင်တော့ကျွန်တော်တို့ကတော့ဒီပြည်သူထိခိုက်တာနဲ့ပတ်သက်ပြီးတော့လည်ရဲတဲ့တတိတော်ရှိပါတယ်။ဒါပေမဲ့တစ်ခါကကြည့်မယ်ဆိုလို့ရှိရင်ဒီလူတော်ကိုယ်စားလှယ်များဆောင်ရွက်တည်တံအခုလက်ရှိမှာကျွန်တော်တို့မြေပြင်ကိုမပြောပါနဲ့တကယ်တမ်းပြည်သူကိုကိုယ်စားပြုပြီးတော့ချင်းမင်းရမယ်လူတော်မှာတော့မှအဲဒီမျိုးစုံတွေနဲ့ပတ်သက်ပြီးတော့ပယ်ချမှုတွေဂရုမစိုက်မှုတွေဒီနောက်ကွာဒီရခိုင်ပြည်သူတွေကရွေးချယ်ကြညာတဲ့လူတော်ပုံစံတွေကိုပြည်တော်စုအပါအဝင်ကျွန်တော်တို့တပ်ဆိုင်ရာလူတော်တွေကအတိအမှန်မရှိတဲ့ပုံစံတွေဖြစ်နေတဲ့အခါမှာအဲလူတော်ကလို့ပြောလိုက်လို့ရှိရင်အခုလက်ရှိမှာပြည်သူများဒီလူတော်ကိုအယုံကြည်အားနည်းလာနေပါတယ်။ဒါကြောင့်မလို့ဖြစ်နိုင်လားလို့ပြောလိုက်လို့ရှိရင်ပြည်သူလက်ခံတဲ့ပုဂ္ဂိုလ်တွေဒီကိစ္စကိုဆောင်ရွက်မယ်ဆိုလို့ရှိရင်တော့တန်းတာတစ်ခုချင်းကျွန်တော်တို့ဆောင်ရွက်လို့ရနိုင်တဲ့အခြေအနေရှိပါတယ်ဒါပေမဲ့လက်တွေ့မှာတော့ဆောင်ရွက်ဖို့ခက်ခဲပါလိမ့်မယ်ဟုတ်ကဲ့ဆိုတော့ဒီနေရာဒီတကယ်တမ်းတော့ရှင်တော့ဒါစစ်မှတ်ဖြစ်ပေါ်နေတဲ့အခြေအနေဖြစ်ပါတယ်ဒီစစ်မှတ်ဖြစ်ပေါ်နေတဲ့အခြေအနေကိုလွတ်တော်မှာတော့မတိုက်ပွဲလို့ပဲသုံးရတယ်စစ်ပွဲလို့သုံးခွင့်မရှိတဲ့အခြေအနေဖြစ်နေပါတယ
်ဟုတ်ကဲ့နောက်တစ်ခုကအခုဒေါ်လာစင်မှာလည်းပဲဒါရခိုင်အဲ့ဒီဘက်မှာအင်တာနက်လိုင်းတွေကိုပိတ်တယ်သုံးခွင့်မပေးဘူးဆိုပြီးတော့ကြားရပါတယ်ဆိုတော့ဒီလိုမှားရင်ပြစ်ခတ်တာပဲဖြစ်ဖြစ်တမင်တကာယူသူပြီးပြစ်ခတ်တာပဲဖြစ်ဖြစ်ဖြစ်တဲ့ကိစ္စတွေအရသာပြည်သူတွေနစ်နာရမဲ့ကိစ္စတွေဟာဖြစ်လာခဲ့ရင်တောင်းမှပဲသတင်းမှန်ကိုလူတွေသိခွင့်မရတော့ဘူးသူတို့ထင်တာလုတ်သွားလိမ့်မယ်ဆိုတဲ့သဘောမျိုးဆိုရင်ဇာတ်တွေပိုဖြစ်လာမယ်လို့ထင်တယ်။ဟု
တ်တယ်ရှင်အခုအထူးသဖြင့်အချင်းနဲ့ဖြစ်သွားတဲ့နေရာတွေမှာအထူးကအရေးကြီးတဲ့ဆက်သွယ်ရေးလမ်းကြောင်းကိုဖြတ်တောက်ထားခြင်းဒီတကယ်တမ်းဆိုလို့ရှိရင်လူစုရေးချိုးဖောက်မှုနဲ့ဒီလိုမျိုးဖြစ်ခဲ့အနာဒီယဖြစ်အောင်ဆောင်ရွက်ခြင်းကိုနေပြီးတော့မျက်စွယ်ပြုတယ်ထင်ချန်ဖို့အတွက်ဆောင်ရွက်တာတွေအများကြီးဖြစ်နိုင်ပါတယ်။ဒါကလုံခြုံရေးကိုအကြောင်းပြပြီးတော့အင်တာနက်ဖြတ်တောက်ထားမှုစဉ်းစားချက်ပြီးအင်တာနက်မှာလွဲမှားတဲ့စဉ်းစားချက်ဖြစ်ပါတယ်။နောက်တစ်ခုကကျွန်တော်တို့အင်တာနက်မှာစွန့်ရင်တဲ့အကြောင်းအရာရှိပါတယ်။အဲ့ဒါပါလဲဆိုလို့ရှိရင်တခန်းကြီးမျိုးကိုဒီတိုက်ပွဲစပြီးတော့ဆင်းနှဲမယ်ဆိုပြီးတော့တမနာရုံးကပြင်ညာတဲ့အမြင့်ချက်ချင်းမျိုးဆိုတဲ့စကလုံးတွေတုံးထားပါတယ်။ဒါကြောင့်မလို့အခုလက်တွေ့အခြေအနေမှာအင်တာနက်တွေကိုတခံဖြတ်တော့တယ်နောက်ကအင်တာနက်ဒီဒီရဲ့အခြားမြေတွေကိုလည်းဆက်လက်ပြီးအင်တာနက်ဖိတ်ထားတယ်ဒီအကြောင်းအရာပေါ်မှာကျမတို့နေ့စဉ်နဲ့အများတောက်ကတွေဖြစ်တယ်သုံးရီမစင်းတွေဖြစ်ပါတယ်တကယ်တော့အင်တာနက်ရတဲ့နေရာတွေမှာတော့မှတမင်းနဲ့ဖန်ဆီးပြီးတော့ဒီနှိမ့်ဆက်မှုတွေရှိတယ်တေဆုံးသွားတဲ့လူတွေရှိတယ်အ ကိုလိုမျိုးအင်တာနက်မရတဲ့နေရာမှာဒုက္ခမျိုးစုံဖြစ်နိုင်တယ်လို့ဥမာရင်းပြတ်မှုတာပဲဖြစ်ဖြစ်ပြည်သူတွေကိုဘယ်လိုနှိပ်စက်တယ်ဘယ်သူကဘယ်လိုနှိပ်စက်တယ်ဆိုတဲ့အရာကိုလုံးဝမသိနိုင်တဲ့အခြေအနေဖြစ်ပါတယ်။နောက်တစ်ခုကပြည်သူများရဲ့တကယ်ဒီမိုကရေစီမှာအခြေခံရပိုင်ခွင့်ကိုချိုးဖောက်တာဟာဒါဒီမိုကရေစီရဲ့လုံးဝမဆိုင်မီတယ်လို့ဒီမိုကရေစီစဉ်းစားညွှန်းတွေကိုလည်းအားပြအောင်သူမဟုတ်လုံးဝမရှိအောင်ဆောင်ရွက်ခြင်းဖြစ်ပါတယ်။ဒါကြောင့်အင်တာနက်ဖြတ်တောက်ခြင်းဆိုတဲ့စဉ်းစားပုံစဉ်းစားမည်ဒီလိုအရာသင်တာပဲဒီလိုဘယ်လိုပဲစဉ်းစားပဲဟိုကြာစဉ်းစားမှုဘယ်မှာရှင်းဖြစ်ပါလဲဒါကြောင့်မလို့ကျွန်တော်တို့ကဒီအင်တာနက်ကိုဖြတ်တောက်ထားလို့ဘယ်လောက်များငြင်းငြင်းရနိုင်သလဲဆိုတဲ့အကြောင်းလေးကိုဆွေးနွေးဖို့ရမှာဖြစ်ပါတယ်